စ္စရေးအနေနဲ့ဟာမတ်တောက်ခံတဲ့ဟက်စ်ဘိုလာအခြေစိုက်လေဗနွန်မြို့တော်အထိကိုတိုက်ခိုက်လိုက်ပါပြီ။လေဗနွန်နိုင်ငံဘေရွတ်မြို့တော်မှာဒီနေ့ပြစ်မှတ်ထားတိုက်ခိုက်မှုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာလိုက်တာပါ။ဒါအပြင်အစ္စရေးနိုင်ငံဘက်ကပြစ်ဖို့ချိန်ထားတဲ့ဟက်စ်ဘိုလာတို့ရဲ့ဒုံးပစ်စင်ယာဉ်နဲ့ခြေကိုလည်းပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကအစောပိုင်းတုန်းကပြောထားပါတယ်။အစ္စရေးနဲ့ဟက်စ်ဘိုလာကြားပြီးခဲ့တဲ့နှစ်အောက်တိုဘာလကစပြီးအပြန်အလှန်ပစ်ခတ်မှုတွေအပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်တယ်လို့လေဗနွန်ဘက်ကလည်းအခုအခေါက်ကိစ္စကိုပြောထားပါတယ်။ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့ဝင်တွေအသုံးပြုတဲ့စာတို့ပို့ပေကြတွေနဲ့စကားပြောဆက် walking talking တွေနဲ့တွေအင်ကာနေတဲ့ဗိုလ်ရုံးတွေတုန်းကလေဗနွန်တဝမ်းပေါက်ကွဲခဲ့လို့38ယောက်ထဲမှာနဲ့တေဆုံးပြီးထောင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပြီးအခုလိုဆက်ဖြစ်လာတာပါ။ဒီပေါက်ကွဲမှုတွေဟာသူတို့လက်ချက်လို့အစ္စရေးကမပြောပေမဲ့အစ္စရေးထောင်လိုင်းရေးတွေရဲ့လက်ချက်လို့တော့သုံးသပ်ထားကြပါတယ်။မနေ့ကတည်းကပဲလေဗနွန်တောင်ပိုင်းမှာအစ္စရေးဘက်ကအကြီးအကျယ်ဆုံးလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်အစ္စရေးနဲ့လေဗနွန်ကဟက်စ်ဘိုလာစစ်သွေးကြအဖွဲ့အစားနှစ်နိုင်ငံလက်ဆက်မှာအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့12နှစ်တွင်တစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့လေဗနွန်တောင်ပိုင်းမှာရှိနေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းတဲ့ UNIFIL ကလည်းဒီနေ့ပဲပြောခဲ့ပါတယ်ခင်ဗျာ။